တက္ကရာ2012ခုနှစ်နဝမလ10ရက်နေ့စနေနေ့မှာအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရအကြောင်းတိုက်ကြီးမှာကျင်းပပြုလုပ်အပ်တဲ့တတိယအကျင့်မြောက်မဂ္ဂဝိပဿနာအဋ္ဌကံတရားစက္ကန့်ပေါ်မှာဒီနေ့အလုတ်ပိတရားများဟောကြားပေးမှာဖြစ်ပါတယ်အလုတ်ပိတရားဆိုတာဝိပဿနာတရားအထောက်အလုတ်အထောက်ဖို့အတွက်သင်ကြားပေးတဲ့တရားပဲဖြစ်ပါတယ်ဝိပဿနာတရားအလုတ်အထောက်ဖို့ရန်မြတ်စွာဘုရားသခင်ကိုရောမြတ်ကြီးကယဟန်တော်ရှင်မြတ်တွေကိုသင်ပေးခဲ့တဲ့နိလန်းတွေအမျိုးမျိုးရှိပါတယ်ဝိနည်းအစ္ဆတရားလို့ခေါ်တဲ့တရားနာသူများရဲ့တန်တမ္မာရှိတဲ့ဒလိစရအလိုဆန္ဒပါရမီညာအနုယျက်အဲ့ဒါကိုကြည့်ပြီးတော့မြတ်စွာဘုရားကဟောကြားခဲ့တာဆိုတော့တဏှာနဲ့တဏှာတပွဲနဲ့တပွဲတရားချင်းမတူပါဘူးမတူပေမဲ့ဥဒေချက်ကတော့နှမျိုးလည်းပါပဲတစ်ခုကယုံနာခန္ဓာဖြစ်ပျက်ကိုသိဖို့တစ်မျိုးကကိလေသာတရားတွေကိုပယ်တတ်နိုင်ဖို့အဲ့ဒီလုံကနှမျိုးအဓိကပါပဲအဲ့ဒီတော့ဘုန်းကြီးတို့ယောဂီများဟာလည်းပဲယုံနာခန္ဓာဖြစ်ပျက်ကိုသိဖို့ဆိုတဲ့ဥဒေချက်ရဲ့ကိလေသာတရားကိုပယ်သနိုင်ဖို့ဆိုတဲ့ဥဒေချက်အဲ့ဒီဥဒေချက်နှစ်ခုနဲ့ယနေ့ကြိုးစားသွားကြရမှာပါသွားပုံသွားနေခြင်းမုံခြင်းဤထတ်တူထမြတ်တူတာရှိတယ်လို့မတူတာလဲရှိကောင်းရှိမယ်မတူပေမဲ့လို့လေနှီးမှားနေတယ်လို့ဒီလိုတော့သဘောထားလို့မရပါဘူးမိမိတို့ရဲ့ဣဇာတရားတက်ခံနဲ့ကိုက်ညီတဲ့နှီးနဲ့တွေ့ရင်အဲ့ဒီတိုင်းအလုံးလုံးသွားကြဖို့ပါပဲဒီတော့နှီးကအကျဉ်းချုပ်အဖြစ်နှမျိုးရှိတယ်လို့အဲ့ဒီလိုမှတ်လိုက်ပါတော့အကျဉ်းချုပ်နှမျိုးပေါ့ဘလောက်ပဲမြတ်စွာဘုရားဟောကြားထားခဲ့တဲ့ဤတွေများပြီများညာတော့လည်းပဲအကျဉ်းချုပ်ကတော့နှမျိုးပဲရှိတယ်တမျိုးကတော့သမထယာနိကခေါ်တဲ့သမထခြင်းစဉ်ကိုအဓိကထားတဲ့ဤဒုတိယဤကတော့ဝိပဿနာယာနိကလို့ခေါ်တဲ့ဝိပဿနာကိုအဓိကထားတဲ့ဤအဲ့ဒီနှစ်နည်းထဲမှာမြတ်စွာဘုရားသခင်ကရောမြတ်ကြီးကနှစ်နည်းလုံးရဲ့ရည်ရွယ်ချက်ဟာမဉ္ဇဉ်ဘုံညာနိဗ္ဗာန်ချမ်းသာရဖို့ပဲဒီတော့သမထယာနိကဆိုပေမဲ့သမထလုပ်ငန်းတွေတည်းရထားရမယ်ပြည့်စုံပြီလို့အဲ့ဒီလိုမမှတ်ပါနဲ့ဝိပဿနာရောက်အောင်သွားရမှာပါဝိပဿနာမရောမချင်းမြတ်စွာဘုရားပေးတဲ့လမ်းစဉ်ဟာမပြည့်စုံသေးပါဘူး။မဉ္ဇဉ်ဖွဉ္ဇဉ်နိဗ္ဗာန်ချမ်းသာမရောမချင်းမိမိတို့ရဲ့ပန်းတဲ့ဟာမပြည့်စုံသေးပါဘူး။အဲဒါကြောင့်တမထနဲ့ပဲသွားဝိပဿနာနဲ့ပဲသွားမဉ္ဇဉ်ဖွဉ္ဇဉ်နိဗ္ဗာန်ချမ်းသာရဖို့ဆိုတဲ့ဥဒ္ဒေချက်ကတော့ပေါင်းမြောက်ဟောမြင်အောင်ဆောင်ရွက်သွားကြရမှာဖြစ်ပါတယ်ဒီတော့သမထယန္တိကဆိုတာကတမာဓိကိုအခြေခံပြီးတော့တမာဓိကိုအဓိကထားပြီးတော့ဝိပဿနာကိုကိုးတဲ့နည်းဝိပဿနာယန္တိကဆိုတာကတော့တမာဓိကိုသိတော်တော့ပဲကျင့်သုံးပြီးတော့မှဝိပဿနာကိုသွားတယ်နည်းလို့အဲဒီလိုနှီးနေနည်းရှိတယ် တမာရီကိုအခြေခံရုံလောက်ပဲအခြေခံတယ်ဝိပဿနာကိုတန်းသွားတယ်ဒါဝိပဿနာဉာဏ်ဤကပေါ့မတူပါဘူးသမထဉာဏ်ဤကတမာရီကိုအထုတ်အထိပ်ရောက်ပေါ့မြောက်အောင်မြင်အောင်ကြိုးစားပြီးတော့မှဝိပဿနာပဲစီတော့ကိုပြောင်းသွားတဲ့နေပါဒီတော့မိမိကသမထယန္တိကကိုကြံ့နှစ်တဲ့ခဲ့သည်ရှိတော့သမထယန္တိကကျင့်စဉ်ကိုကျင့်နိုင်ပါတယ်ဝိပဿနာယန္တိကဤကိုကြံ့နှစ်တဲ့ခဲ့သည်ရှိတော့ဝိပဿနာယန္တိကဤကိုကျင့်နိုင်ပါတယ်ကိုကြံ့တယ်လို့ကျင့်နိုင်ပါတယ်ဘယ်နည်းကမှန်တယ်ဘယ်နည်းကမှားတယ်လို့မတွေးပါနဲ့နှစ်မျိုးလုံးအမှန်ကြီးပဲလို့ဒီလိုသဘောပေါက်လိုက်ပါသမထကိုပေါင်းမြောက်အောင်မြင်အောင်ကြိုးစားပြီးတော့မှဝိပဿနာသွားတဲ့နိလန်းကိုဖရာလက်ထက်ကသောဏဂရဗုဒ္ဓလို့ခေါ်တဲ့ရွှေပရိနိယသားတို့ဆုလပဏမထေရတို့စသည်ဖြင့်အဲဒီယဟန်တော်ရှင်မြတ်တွေကိုမြတ်စွာဘုရားဤပေးထားခဲ့တယ်ဝိပဿနာယန္တိကလို့ခေါ်တဲ့ဝိပဿနာခြင်းစဉ်ကိုတက်ရက်သွားတဲ့ဤကိုအနုရာဓယဟန်တို့ယမကယဟန်တို့အဲ့ဒီယဟန်တွေကိုနေပေးထားခဲ့တာတွေလည်းရှိပါတယ်အဲ့ဒီထဲမှာပရိစ္ဆသမုပ္ပါခြေခံတဲ့နည်းပရိစ္ဆသမုပ္ပါခြေမခံတဲ့နည်းဒီလိုလည်းပဲအမျိုးမျိုးရှိပါတယ်ဝိပဿနာရှုတိုင်းပရိစ္ဆသမုပ္ပါပါရမယ်လို့မဆိုလိုပါဘူးပရိစ္ဆသမုပ္ပါကိုအခြေမခံဘဲနဲ့ဝိပဿနာကိုတန်းသွားတဲ့နေ့တွေလည်းတရကားတွေလည်းရှိပါတယ်။ပရိစ္ဆသမုပ္ပါကိုခြေခံပြီးတော့မှဝိပဿနာကိုသွားတဲ့ညွန်ပြတဲ့နေ့တွေလည်းရှိခဲ့ဘူးပါတယ်။အဲဒါကြောင့်မို့လို့ပရိစ္ဆသမုပ္ပါကိုပုံသေးကြီးအခြေခံရမယ်လို့ဒီလိုယူဆလို့မရပါဘူး။တို့တော့လည်းပဲဘာဖြစ်လို့ပရိစ္ဆသမုပ္ပါကိုခြေခံတယ်လဲလို့ဆိုလို့ရှိရင်ပရိစ္ဆသမုပ္ပါကိုခြေခံသည့်အတွက်ပရိစ္ဆသမုပ္ပါတရားကိုကြိုတင်လေ့လာသည့်အတွက်မိမိတို့မှာရရှိနိုင်တဲ့အကျိုးတရားအချင်းချင်းပြောရင်နှမျိုးရှိတယ်လို့မှတ်ပေါ့နံပါတ်၄ကပရိစ္ဆသမုပ္ပါတရားကိုခြေခံသည့်အတွက်အရှုခံတရားကိုသိခြင်းဆိုတဲ့အကျိုးရှိပါတယ်။နံပါတ်၄ကပရိစ္ဆသမုပ္ပါကိုခြေခံသည့်အတွက်လေ့လာသည့်အတွက်ဒိဋ္ဌိဝိသကိစ္စတွေအမြင်လေးတွေကျင့်စဉ်ခြင်းဆိုတဲ့အကျိုးရှိပါတယ်။အဲဒါကြောင့်မို့လို့ပရိစ္ဆသမုပ္ပါတရားကိုအခြေခံရတာပါ။မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်ကအနုရာဓာတို့ယမကတို့ရှင်သန္တာတို့ဆိုလို့ရှိရင်ပရိစ္ဆသမုပ္ပါခြေခံတဲ့ဤနဲ့မဉ္ဇဏ်ဖွဉ္ဇဏ်တွေရသွားကြတာပါဒီတော့ပရိစ္ဆသမုပ္ပါကိုခြေခံရင်ဝိပဿနာရှုခံတရားကိုသိတယ်ဆိုတော့ဘလို့ဤနဲ့သိတယ်လဲဒါလေးလည်းပဲဘုန်းကြီးတို့ယောဂီများသဘောပေါက်ထားဖို့လိုပါတယ်အရှုခံတရားဆိုတာကဘယ်လိုလဲ။ယုံဉာဏ်ခန္ဓာပေါ့။ယုံဆိုတာကဖောက်ပြန်တဲ့သဘောရှိတယ်။နာမ်ဆိုတာကတည်တတ်တဲ့သဘောရှိတယ်။ဖောက်ပြန်တဲ့သဘောလေးကိုယုံလို့ခေါ်တယ်။တည်တတ်တဲ့သဘောလေးကိုနာမ်လို့ခေါ်တယ်နော်။အဲ့ဒါဖောက်ပြန်တဲ့သဘောဘယ်လိုဖောက်ပြန်တယ်လဲ။တဘာဝလေးတွေအမျိုးမျိုးပြောင်းလဲသွားတာကိုဖောက်ပြန်တယ်လို့ခေါ်တယ်။တဘာဝလေးတွေဘယ်လိုပြောင်းလဲသွားသလဲ။စာထက်ကစတော့ကနာမှုကျင့်မှုမဖြစ်ဘူး။အခုနာမှုကျင့်မှုတွေဖြစ်လာတယ်။ဒါတဘာဝလေးတွေပြောင်းလဲသွားတာပေါ့။နာမှုကျင့်မှုမဖြစ်ရကနေနာမှုကျင့်မှုတွေဖြစ်လာတယ်။အဲဒီလိုပဲနာမှုကျင့်မှုဖြစ်ရကနေနာမှုကျင့်မှုတွေပြောင်းသွားတယ်။ဟောဒီပုံမှန်တဏ္ဍယောက္ခနာကြီးတဲ့မှာအမျိုးမျိုးသော ပြောင်းလဲမှုလေးတွေရှိတယ်။အဲ့ဒါလေးတွေဟာဖောက်ပြန်တဲ့သဘောလေးတွေလို့အဲ့ဒီလိုမှတ်ပေါ့။နာစရာကတော့တိတတ်တဲ့သဘောရှိတယ်။တိတတ်တဲ့သဘောလေးကနာရသဘောပဲ။တိတယ်၊မှတ်သားတယ်၊ခံစားတယ်။ဒါတွေအလုံးဟာနာရသဘောတွေကြီးပဲ။ဒီတော့ဒီယုံတဲ့တဏ္ဟာတကယ်တမ်းပြောကြဆိုဆိုရင်အများတန်တွဲပြီးတော့ဖြစ်နေတာယုံသက်သက်ကြီးလည်းဖြစ်တာမဟုတ်ဘူးနာသက်သက်ကြီးလည်းဖြစ်တာမဟုတ်ဘူးဥပမာဆွေးကြပါစို့နာရဲကျင်တဲ့စရာယုတ်တွေကဖောက်ပြန်တာအဲနာရာကျင်တာတွေယုတ်တွေကဖောက်ပြန်တာတွေဖြစ်တော့ဖြစ်ပါရဲ့ဒါပေမဲ့တိတက်တဲ့နံတရားမရှိဘူးဆိုရင်နာလို့နာမမသိကျင်လို့ကျင်မမသိကာလို့ကာမမသိဖြစ်နေတတ်တယ်။ယုတ်ကတော့သူတဘာဝနဲ့သူဖောက်ပြန်နေတာပဲဒါပေမဲ့နံကမရှိဘူးဆိုရင်ဘလောက်ပဲနာတာဘလောက်ပဲကျင်ချင်းနာရဲကျင်တယ်ဆိုတာသိကိုမသိဘူး။ဒါပါဖြစ်လို့တော့နံတရားမရှိလို့အဲ့တော့နံတရားကတိတက်တဲ့သဘောဘလောက်ပဲရှိရှိယုတ်တိကမဖောက်ပြန်မှုဆိုရင်လည်းပဲနာရဲကျင်တယ်ဆိုတာရှိကိုမရှိဘူးဒီတော့ဖောက်ပြန်တဲ့ယုတ်လည်းရှိတယ်သိတဲ့နာလည်းရှိတယ်ယုတ်တိကဖောက်ပြန်ပြနေတယ်နာကသိပေးနေတယ်အဲ့ဒီနှစ်ခုပေါင်းစပ်မှနာရဲဆိုတာကိုဘုန်းကြီးတို့ယောဂီတွေကသိလဲရတာပါအဲ့ဒါကြောင့်မလို့နာရဲဆိုတဲ့သဘာဝလေးကိုစိုက်ကြည့်လိုက်မယ်ဆိုရင်ယုတ်လည်းပါတယ်နာလည်းပါတယ်နာနဲ့မှဝိရဏလည်းပါတယ်စိတ်လည်းပါတယ်တင်ညာတို့သင်္ခါရတို့လည်းပါတာပါပဲအလုံးပေါင်းလိုက်ရင်နာခန္ဓာက၄ပါးယုတ်ခန္ဓာက၁ပါးအဲ့ဒီယုတ်သဘောနာသဘောတွေကိုဒီတိုင်းပြောလိုက်ရင်သဘောမပေါက်ဘူးလားပေါက်သွားတာပေါ့ဒီတိုင်းပြောလိုက်လဲဘုန်းကြီးတို့ယောဂီတွေသဘောပေါက်တာပဲဒါပေမဲ့လို့တကယ်တော့ဝိပဿနာရှုပြီဆိုတဲ့အခါကျတော့အဲ့ဒီဖောက်ပြန်တဲ့သဘောတည်တဲ့သဘောတွေကိုလက်ဆုပ်လက်ကန်ရှုရတော့မယ်လေ။အဲ့ဒီလိုလက်ဆုပ်လက်ကန်ရှုရတော့မယ်ဆိုရင်အဲ့ဒီယုတ်တိဏ္ဍီဘယ်နေရာမှာဖြစ်တယ်လဲ။ဖြစ်တဲ့နေရာလေးကိုလည်းသိထားဖို့လိုတယ်။ဘာကြောင့်ဖြစ်တယ်လဲ။ဖြစ်ခြင်းရဲ့အကြောင်းလေးတွေလည်းသိထားဖို့လိုတယ်။ဘယ်နေရာမှာဖြစ်တယ်လဲဆိုရင်တော့မျက်စိနာတဲ့ကောင်လျှာကိုစိတ်ဆိုတဲ့ဒွါရ6ပါးမှာဖြစ်တာပေါ့။မျက်စိကြည်တတ်မှဖြစ်တဲ့နားကြည်တတ်မှဖြစ်တဲ့နှာခေါင်းကြည်တတ်မှဖြစ်တဲ့လျှာကြည်တတ်မှဖြစ်တဲ့ကိုယ်ကြည်တတ်မှဖြစ်တယ်။ဒါယုတ်ဉာဏ်နဲ့ဖြစ်ခြင်းရဲ့နေရာဒေသဌာန။ဘာကြောင့်ဖြစ်တယ်လဲဆိုရင်အကြောင်းတိုက်ဆိုင်လို့ဖြစ်တာ။အကြောင်းကြောင့်အကျိုးတွေဖြစ်တာ။အဲ့ဒါအာယုန်နဲ့ द्वार ဆိုတဲ့အကြောင်းတွေပေါင်းစုံလို့တဏှာတွေဖြစ်တယ်ကံစေဥဒ္ဓဟာရဆိုတဲ့အကြောင်းကြောင့်ယုတ်တရားတွေဖြစ်တယ်အကြောင်းတွေပေါင်းဆောင်လို့အကျိုးတရားတွေဖြစ်နေတာဒီတော့ဟောဒီယုတ်တရားနံတရားတွေကိုသိအောင်ကြိုးစားတော့မယ်ဆိုရင်အကြောင်းနဲ့တကွာသိသိပြီးတော့သိထားတဲ့အခါကျတော့ဒီအကြောင်းတွေဖြစ်လာရင်တော့ဒီကျိုးတွေဖြစ်တော့မှာပဲအဲ့ဒီယုတ်တွေဖြစ်တော့မှာပဲအဲ့ဒီနံတွေဖြစ်တော့မှာပဲအော်ဒီယုတ်ဉာဏ်ဤဒီရှိမှာဖြစ်တယ်သူကိုသိအောင်သတိလေးထားပြီးတော့ကြည့်မယ်လွယ်သွားတာပေါ့ကြည့်ရတာလွယ်သွားတာပေါ့မျက်စိကနေအစင်းနဲ့တိုင်ရင်မျက်စိခန္ဓာပေါ့လေမျက်စိခန္ဓာဆိုတာကမျက်စိကနေအစင်းနဲ့တိုင်မှမျက်စိခန္ဓာပေါ့တာမျက်စိနဲ့အစင်းမတိုင်ရင်မျက်စိခန္ဓာပေါ့ကိုမပေါ့ဘူးဒီတော့မျက်စိခန္ဓာကိုသိအောင်ကြိုးစားတဲ့ယောဂီပုဂ္ဂိုလ်သည်မျက်စိကနေစိတ်ကိုကြည့်တဲ့အချိန်မှာကြိုးစားရမှာပဲမျက်စိကနေစိတ်ကိုမကြည့်ဘဲနဲ့မျက်စိခန္ဓာကိုစောင့်ကြည့်တယ်လို့မရဘူးမျိုးလုံးကြီးမိတ်ထားပြီးတော့မျက်စိခန္ဓာကြည့်ကျင်ပါတယ်လို့ပြောလို့မရဘူးဒါကြောင့်မျက်စိခန္ဓာကြည့်ခြင်းရင်မျက်စိကြည့်တဲ့အချိန်ကိုကြည့်မျက်စိကြည့်တဲ့အချိန်မှာမျက်စိခန္ဓာပေါ်မယ်မျက်စိခန္ဓာအတိထာမိပဲထိုနေ့ဒီစားပါပဲအတန်တစ်ခုကြားတယ်န နားကြည်နဲ့အတန်နဲ့တိုက်တယ်တိုက်ရင်ကြားစိတ်ခန္ဓာပေါ်တယ်အတန်တစ်ခုမကြားဘဲနဲ့ကြားစိတ်ခန္ဓာသိကျင်လို့မရဘူးပြီးတော့ကြားစိတ်ခန္ဓာကလေးဘာကြောင့်ဖြစ်တယ်လဲနားကြည်တဲ့နဲ့အတန်နဲ့တိုက်လို့ဖြစ်တယ်ဒီတော့ကြားစိတ်ခန္ဓာကိုသိကျင်ပါတယ်ဆိုရင်နားကြည်နဲ့အတန်နဲ့တိုက်တဲ့အခြေကိုစောင့်ကြည့်ရမှာပဲထိုနည်းစားပါပဲနာစိတ်ခန္ဓာနှာခေါင်းကြီးနဲ့အနံ့နဲ့တိုက်ရင်နာစိတ်ခန္ဓာပေါ်တယ်နှာခေါင်းကြီးဆိုတာကမိမိတဏ္ဍာမှာရှိနေတဲ့သဘာဝလေးအနံ့ဆိုတာကပြင်ပမှာရှိတဲ့သဘာဝလေးအဲ့ဒီသဘာဝနှစ်ခုမပေါင်းစုံပဲနဲ့နာစိတ်ခန္ဓာဆိုတာမဖြစ်ဘူးဒီတော့နာစိတ်ခန္ဓာသိအောင်ကြိုးစားခြင်းနဲ့ယောဂီပုဂ္ဂိုလ်တယောက်ဒီတကောင်ကြီးတန်းနဲ့အနတ်နဲ့တိုက်တဲ့အချိန်ကိုစောင့်ကြည့်ရမှာတကောင်ကြီးတန်းနဲ့အနတ်နဲ့တိုက်တဲ့အချိန်မှာနာစိတ်ခန္ဓာပေါ်တယ်လို့သိထားရင်ရှုအပ်မှားတာလွယ်တာပေါ့လေအဲဒီလိုပဲကာယကြီးတန်းနဲ့တွေ့ရစရာအာယုံနဲ့တွေ့တဲ့အခါမှာญาณကောင်းစိတ်လို့ခေါ်တဲ့တွေ့တိစိတ်ပေါ်မှာပေါ့ဒီတော့နာရသဘောจิตသဘောကာယသဘောလေးတွေပေါ်လာရင်ဩဒါခန္ဓာအကြည့်ယုံနဲ့တွေ့တိစရာအာယုံနဲ့တိုက်လို့ဖြစ်တာပဲလို့ဒီလိုလေးသဘောပေါက်ထားရမယ်ญาณကောင်းစိတ်ကိုကြည့်ကြည့်ရင်ခန္ဓာအကြည့်ယုံနဲ့တွေ့တိစရာနဲ့တွေ့တဲ့အခြေလေးကိုစောင့်ကြည့်ရမှာပဲကာယကြည်ယုံနဲ့ဒွိဋ္ဌိစေအာယုံနဲ့မှမတွေ့ရင်ညာနာကောင်းစေကိုကြည်ကျင်လို့မရဘူးထုံနိဒ္ဒာပါပဲမနှောနဲ့တွေးတော့စရာအာယုံနဲ့တိုက်ရင်တွေးတော့စိတ်ပေါ်မှာပဲတွေးတော့စိတ်ပဲအချိန်မှပေါ်တယ်လေမနှောနဲ့တွေးတော့စရာအာယုံနဲ့တိုက်တဲ့အချိန်မှပေါ်တာဒါတွေးတော့စိတ်ကိုသိကျင်တဲ့ယောဂီပုဂ္ဂိုလ်တယောက်သည်မနောနဲ့တွေ့တော့စရာအာယုံနဲ့တိုက်တဲ့အချင်းကိုစောင့်ကြည့်ရမှာပဲအဲဒီလိုအကြောင်းနဲ့အကျိုးဆက်သွယ်ပြီးတော့ဖြစ်နေတဲ့ယုံနာခန္ဓာအစဉ်ကိုသိအောင်ကြိုးစားနေတဲ့ယောဂီပုဂ္ဂိုလ်တယောက်ဟာအဲဒီယုံနာခန္ဓာဖြစ်ခြင်းရဲ့အကြောင်းကိုသိထားတဲ့အခါကျတော့ဘယ်အချိန်မှယုံနာခန္ဓာဖြစ်တယ်ဆိုတာကိုကြိုတင်သိထားတဲ့အတွက်ယုံနာခန္ဓာကိုသိအောင်ကြိုးစားတဲ့နေရာမှာလွယ်သွားတာပေါ့လေအဲဒီလိုပဲယုံနာခန္ဓာတွေဘယ်နေရာမှာပေါ်တယ်လဲမျက်စိအကြည့်မှာပေါ်တယ်နားအကြည့်မှာနှာခေါင်းအကြည့်မှာလျှာအကြည့်မှာကိုယ်အကြည့်မှာစိတ်မှာပေါ်တယ်ဒီနေရာလေးတွေသိထားတဲ့အခါကျတော့ရှုမှတ်ရတာလွယ်သွားတာပေါ့ပြန်မရလိုက်ကြည့်နေဖို့မလိုဘူးမျက်စိကြည့်ကိုအာယုံစိုက်ကြည့်ရင်မြင်စိတ်တွေ့မယ်နားကြည့်ကိုအာယုံစိုက်တွေ့ရင်ကြားစိတ်တွေ့မယ်နှာခေါင်းကြည့်ကိုအာယုံစိုက်ကြည့်ရင်နာစိတ်တွေ့မယ်လျှာကြည့်ကိုအာယုံစိုက်ကြည့်ရင်စားစိတ်တွေ့မယ်ကာယကြည့်ကိုအာယုံစိုက်ကြည့်ရင်တွေ့တိစိတ်တွေ့မယ်မနောကြည့်ကိုမနောကိုအာယုံစိုက်ကြည့်ရင်ကြံတွေးစိတ်တွေးတော့စိတ်တွေ့မယ်သူ့နေရာနဲ့သူเจ้าเนี่ยသူโจเนี่ยဒီလိုပေါ်လာတာသိတဲ့အခါကျတော့ဝိပဿနာရှုခံတရားကလေးတွေကိုကြည့်ရတာလွယ်သွားတာပေါ့အဲဒီလိုသီဘောဇရာကပရိစ္ဆသမုပ္ပါနားလည်မှသိတာပရိစ္ဆသမုပ္ပါနားမလည်ရင်မသိဘူးအခုပြောသွားနေတာဒါပရိစ္ဆသမုပ္ပါပဲအဝိဇ္ဇာပစ္စယသင်္ခါရမပါပေမဲ့အကြောင်းအကျိုးဆက်သွယ်ပြီးတော့ယုံနာခန္ဓာတွေဖြစ်တယ်လို့ပြောတဲ့စကားလုံးဟာအဲ့ဒါပရိစ္ဆသမုပ္ပါပါပဲပရိစ္ဆသမုပ္ပါမှာတလယရဏဆိုတာရှိတယ်အဲ့ဒီတလယရဏဆိုတာကဓာရ6ပါးဓာရ6ပါးရှိတဲ့အတွက်ပြင်ပကအာယုံ6ပါးနဲ့တိုက်မဲ့ဓာရနဲ့အာယုံတိုက်တဲ့အတွက်ဝိညာဉ်တွေဖြစ်တယ်ဒံယုတ်တွေဖြစ်တယ်ဖတ်တာတွေဖြစ်တယ်ဝရဏတွေဖြစ်တယ်အဲ့ဒါကြောင့်မလို့ပရိစ္ဆသမုပ္ပါကိုလေ့လာရင်ခန္ဓာတွေအကြောင်းကျုပ်ဆက်သွယ်ပြီးတော့ဖြစ်ပုံလေးတွေကိုလည်းပဲသဘောပေါက်လာတာပေါ့ဒါကြောင့် ဒီတိုင်းကြီးယုံနာခန္ဓာကိုရှုလို့ပြောတာတဲ့စာရင်းပရိစ္ဆေသမုပ္ပါကိုခြေခံပြီးတော့ပြောလိုက်တဲ့အခါကျတော့ဝိပဿနာရှုခံတရားကလေးတွေကိုလွယ်လေးတွေကိုသိခွင့်ရသွားတယ်အဲဒါကြောင့်ပရိစ္ဆေသမုပ္ပါအခြေခံတဲ့ဤဟာအရှုခံကိုလွယ်ကူစွာသိခြင်းအကျိုးရှိပါတယ်နောက်ဒီနေ့ဒေဋ္ဌိကိဋ္ဌာဆင်ခြင်းအကျိုးရှိပါတယ်ပရိစ္ဆေသမုပ္ပါကိုလေ့လာခြင်းကြောင့်ဒေဋ္ဌိကိဋ္ဌာလေးတွေမိမိရဲ့တဏ္ဍာမပြည့်စုံပါတယ်ဒေဋ္ဌိကိဋ္ဌာတဲ့မကဘူးဝိသိကိစ္စကိဋ္ဌာနဲ့ပြည့်စုံသွားတယ်။ဒါဒေဋ္ဌိဝိသိကိစ္စကိဋ္ဌာဆိုတာယနေ့ဘုန်းကြီးတို့ယောဂီတွေဝိပဿနာရှုတဲ့အခါမှာအဓိကပယ်တတ်ရမယ့်တရားပဲ။ဒေဋ္ဌိအမြင်ဝိသိကိစ္စအမြင်ရှိနေရင်ဝိပဿနာဉာဏ်ကိုမဖြစ်ဘူး။လောကုတ္တရာမေရမှာဒေဋ္ဌိဝိသိကိစ္စပယ်တတ်ရမယ်မှတ်ပါတယ်လောကတရားမရရင်ဒိဋ္ဌိဝိသိကိစ္စကိဋ္ဌာတွေအမြဲပြတ်ပယ်တပ်ပြီးသားဖြစ်ပါတယ်။ဒါပေမဲ့လောကတရားမမရသေးပေမဲ့လို့လည်းပဲယခုလိုဝိပဿနာဉာဏ်ခိုက်တတ်မှာကိုပဲဒိဋ္ဌိကိဋ္ဌာအမြဲကင်းစင်နေဖို့လိုအပ်ပါတယ်။ဒိဋ္ဌိဝိသိကိစ္စအမြဲနဲ့ဝိပဿနာရှုလို့မရဘူး။ဒိဋ္ဌိဝိသိကိစ္စအမြဲနဲ့ဝိပဿနာရှုရင်ဝိပဿနာဉာဏ်ကိုမဖြစ်ဘူး။ဒါကြောင့်မလို့ဝိပဿနာရှုတဲ့အခါမှာဒိဋ္ဌိဝိသကိစ္စအမြင်လေးတွေကင်းစင်နေဖို့တည်းအရေးကြီးပါတယ်။ဒိဋ္ဌိအမြင်ဆိုတာဘာပြောတာလဲဆိုတော့မှားသောအမြင်ကိုပြောတာပါ။မှားသောအမြင်ဆိုတာဘာပြောတာလဲလို့မေးရင်ယုံနာခန္ဓာအပေါ်မှာပုဂ္ဂိုလ်လို့မြင်တဲ့အမြင်တတ္တဝါလို့မြင်တဲ့အမြင်ငါလို့မြင်တဲ့အမြင်အဲ့ဒီအမြင်ကလေးတွေဟာဒိဋ္ဌိအမြင်ပါပဲပုဂ္ဂိုလ်လို့မြင်တဲ့တတ္တဝါလို့မြင်တဲ့ငါလို့မြင်တဲ့ဒီမြင်မှားသောအမြင်လို့ခေါ်တယ်မှားသောအမြင်ဟာဒိဋ္ဌိအမြင်ပေါ့အဲ့ဒါအမြင်မှားမှုနဲ့ဝိပဿနာရှုလို့မရဘူးအမြင်မှားတယ်ဆိုတာကကြည့်တာကောကမှားနေတာမြင်တာကောကမှားနေတာသဘောပေါက်တာကောကမှားနေတာတကယ်ကြည့်ရမှာကယုံနာကိုယ်သဘောပေါက်ထားတာကပုဂ္ဂိုလ်တ attva ငါပုဂ္ဂိုလ်တ attva ငါလို့သဘောပေါက်ထားရင်ပုဂ္ဂိုလ်ကိုပဲကြည့်မယ် attva ကိုပဲကြည့်မယ်ငါလို့ပဲကြည့်မယ်ပုဂ္ဂိုလ်ဆိုတဲ့အမြင်နဲ့ကြည့်မယ် attva ဆိုတဲ့အမြင်နဲ့ကြည့်မယ်ငါဆိုတဲ့အမြင်နဲ့ကြည့်မယ်အဲ့ဒါလို့ဆိုလို့ရှိရင်ဒါအမြင်မှားမှုနဲ့ကြည်နေတာလို့ခေါ်တယ်။အဲဒီလိုမြင်မှားမှုနဲ့ကြည်နေတဲ့အတွက်ဘာကြောင့်ဝိပဿနာဉာဏ်မဖြစ်ရတာတော့အမြင်မှားမှုနဲ့ကြည်တော့အနိစ္စဒုက္ခအနတ္တလက္ခဏာ၃ပါးမပေါ်ဘူးပေါ့။အဓိကကတော့အနတ္တလက္ခဏာမပေါ်ဘူးပေါ့။အနတ္တဆိုတာကပုဂ္ဂိုလ်မဟုတ်ဘူးတ attva မဟုတ်ဘူးငါမဟုတ်ဘူးအဲ့ဒီအမြင်ဟာအနတ္တအမြင်ကိုအစကတည်းကပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်နဲ့ကြည်နေရင်အနတ္တမဖြစ်ဘူးအတ္တပဲဖြစ်မယ်အနတ္တမဖြစ်ရင်ဝိပဿနာမဖြစ်ဘူးဒီတော့အနတ္တမဖြစ်ရင်အိဋ္ဌမဖြစ်ဘူးအိဋ္ဌမဖြစ်ရင်ဒုက္ခမဖြစ်ဘူးအိဋ္ဌဒုက္ခအနတ္တတရား၃မျိုးဟာလက္ခဏာ၃မျိုးဟာတသဘောတည်းပဲတခုမြင်ရင်သုံးခုလုံးမြင်တာပဲအနတ္တမြင်မှအိဆာမြင်တယ်အိဆာမြင်မှဒုက္ခမြင်တယ်အဲဒါကြောင့်ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်နဲ့ကြည်နေတဲ့မြတ်ကလပ်ပလုံးအိဆာဒုက္ခအနတ္တအမြင်ဖြစ်ကိုမဖြစ်ဘူးအိဆာဒုက္ခအနတ္တအမြင်မဖြစ်ရင်လည်းပဲဘလို့လို့ဝိပဿနာဖြစ်မလဲဝိပဿနာဆိုတဲ့စကားလုံးကအနိစ္စလို့မြင်ရမယ်ဒုက္ခလို့မြင်ရမယ်အနတ္တလို့မြင်ရမယ်အနိစ္စဒုက္ခအနတ္တလို့မြင်မှဝိပဿနာလို့ခေါ်တာကိုတကြောင်မလို့အနိစ္စဒုက္ခအနတ္တလို့မှမမြင်ပါဘူးဆိုရင်ဝိပဿနာဖြစ်ကိုမဖြစ်ပါဘူး အနိစ္စဒုက္ခအတ္တမြင်မြင်မြင်ကြတော့လည်းပဲပုဂ္ဂိုလ်တ attva ငါလို့ယူထားရင်အနိစ္စသဘောတော့မြင်ကောင်းမြင်မယ်ဒုက္ခသဘောတော့မြင်ကောင်းမြင်မယ်အတ္တသဘောဖြစ်ကုန်မဖြစ်ဘူးပုဂ္ဂိုလ်လို့ယူရင်အတ္တတ attva လို့ယူရင်အတ္တငါလို့ယူရင်အတ္တယောက်ျားမိန်းမလို့ယူရင်အတ္တအဲ့ဒီဆက်နေကြည့်နေရင်အတ္တဇွဲပဲဖြစ်မယ်အတ္တမြင်တဲ့အတ္တနဲ့မြင်တဲ့အမြင်ပဲဖြစ်မယ်အတ္တနဲ့မြင်နေရင်ဝိပဿနာမဖြစ်ဘူးအနတ္တမြင်မှဝိပဿနာဖြစ်တာအနတ္တဆိုတာကဘာတော့ယုံနာခန္ဓာသည်ပုဂ္ဂိုလ်တ attva ငါမဟုတ်လို့အနတ္တယုံနာခန္ဓာသည်ကိုယ်ပိုင်မဟုတ်လို့အနတ္တယုံနာခန္ဓာကိုယုံနာခန္ဓာသည်ကိုမပိုင်လို့အနတ္တအဲ့ဒါကြောင့်မလို့အနတ္တအမြင်ရဖို့ဆိုတာကယုံနာခန္ဓာသိဖို့လိုတယ်ယုံနာခန္ဓာသိမှအနတ္တမြင်တာအနတ္တမြင်မှလည်းပဲယုံနာခန္ဓာသိတာအဲ့ဒါယုံနာခန္ဓာမသိရင်ဝိပဿနာဉာဏ်မဖြစ်ဘူးဝိပဿနာဉာဏ်မဖြစ်ရင်နိဗ္ဗာန်မရဘူးအဲ့ဒါကြောင့်မလို့အနတ္တဉာဏ်ဆိုတာဝိပဿနာဖြစ်မှပေါ်ရမယ့်ဉာဏ်မဟုတ်ဘူးဝိပဿနာမဖြစ်ခင်ကတည်းကအနတ္တဉာဏ်လေးပေါ်အောင်ကြိုးစားထားဖို့လိုပါတယ်အဲ့ဒီအနတ္တဉာဏ်ဆိုတာကပုဂ္ဂိုလ်မဟုတ်ဘူးသတ္တဝါမဟုတ်ဘူးငါမဟုတ်ဘူးယောက်ျားမိန်းမလည်းမဟုတ်ဘူးငါမဟုတ်တယ်လို့ငါလည်းမပိုင်ဘူးငါတည်းမဆိုင်ဘူးလို့မြင်တဲ့အမြင်ပါဒီနေရာမှာတကယ်တမ်းကျတော့ငါဆိုတာလည်းမရှိပါဘူးငါမမရှိပဲပဲငါသာငါသမီးဆိုတာလည်းပဲရှိပါမလဲငါခန္ဓာကိုယ်ဆိုတာလည်းပဲရှိပါမလဲအဲ့ဒီတော့ငါဆိုတဲ့အစွဲလေးကင်းနေမှဝိပဿနာဖြစ်တာပရိသတ်သမုပ္ပါဒ်တရားကိုလေ့လာလိုက်မယ်ဆိုရင်ပရိသတ်သမုပ္ပါဒ်ကပြတာကဘာတွေပြတယ်လဲပုဂ္ဂိုလ်လည်းမပါဘူးတတ္တဝါလည်းမပါဘူးယောက်ျားမိန်းမလည်းမပါဘူးဟုတ်အတိတ်အဝိဇ္ဇာသင်္ခါရအကြောင်းတရားအကြောင်းအခုပစ္စုပ္ပန်မှာဝိညာဉ်တွေဖြစ်တဲ့နာယုတ်တွေဖြစ်တဲ့သလရဏတွေဖြစ်တဲ့ဖဿတွေဖြစ်တဲ့ဝရဏတွေဖြစ်တဲ့ပရိစ္ဆသမုပ္ပါဒ်တရားတော်ကပုဂ္ဂိုလ်လို့မပြောဘူးတ attva လို့မပြောဘူးယောက်ျားမိန်းမလို့မပြောဘူးအတိတ်အဝိဇ္ဇာသင်္ခါရကြောင့်ပစ္စုပ္ပန်မှာခန္ဓာငါးပါးဖြစ်တယ်လို့ပဲပြောတယ်အဲ့ဒီစကားတဲမှာခန္ဓာ၅ပါးဆိုတဲ့စကားထဲမှာပုဂ္ဂိုလ်လည်းမပါဘူးတ attva လည်းမပါဘူးယောက်ျားမိန်းမလည်းမပါဘူးငါလည်းမပါဘူးအဲဒါကြောင့်ပရိစ္ဆသမုပ္ပါဒ်တရားကိုလိုက်ကြည့်လိုက်စမ်းအဝိဇ္ဇာကိုကြည့်လဲပုဂ္ဂိုလ်တ attva ငါမဟုတ်ဘူးတေခါရကိုကြည့်လဲပုဂ္ဂိုလ်တ attva ငါမဟုတ်ဘူးဝိညာဉ်ကိုကြည့်လဲပုဂ္ဂိုလ်တ attva ငါမဟုတ်ဘူးနာယောက်ကိုကြည့်တဲ့ပုဂ္ဂိုလ်တ attva ငါမဟုတ်ဘူးသလရဏကိုကြည့်တဲ့ပုဂ္ဂိုလ်တ attva ငါမဟုတ်ဘူးဖန္တာကိုကြည့်တဲ့ပုဂ္ဂိုလ်တ attva ငါမဟုတ်ဘူးဝေရဏကိုကြည့်တဲ့ပုဂ္ဂိုလ်တ attva ငါမဟုတ်ဘူးအားလုံးကဓမ္မသဘောတရားတွေကြည့်ပဲဒါကြောင့်ပရိစ္ဆသမုပ္ပါကဓမ္မသဘောတရားကိုပြတဲ့တရားဓမ္မသဘောကိုပြတဲ့တရားသည်ပရိစ္ဆသမုပ္ပါဒါကြောင့်ပရိသတ်သမုပ္ပါဒ်နားလည်ရင်ဓမ္မသဘောကိုနားလည်တယ်ဓမ္မတို့ရဲ့အကြောင်းကျိုးဆက်သွယ်မှုကိုနားလည်တယ်ဓမ္မကိုနားလည်ခြင်းကြောင့်ဒိဋ္ဌိကိဋ္ဌာဆင်းတယ်အကြောင်းကျိုးဆက်သွယ်မှုကိုနားလည်ခြင်းကြောင့်ဝိသေကိစ္စကိဋ္ဌာဆင်းတယ်ဒါကြောင့်မလို့ဒိဋ္ဌိနဲ့ဝိသေကိစ္စဆိုတဲ့အမြင်မျိုးမိမိတို့ရဲ့တဏ္ဍာမှာမမြင်အောင်ဒီတိပြီးတော့ပရိသတ်သမုပ္ပါဒ်တရားကိုလေ့လာထားဖို့လိုအပ်တယ်လို့အဲ့ဒီလိုပြောရခြင်းဖြစ်ပါတယ်ဒီတော့ဒိဋ္ဌိနဲ့ဝိသကိစ္စဆိုတဲ့အမြင်နေဝိပဿနာရှုတဲ့အခါမှာမပါပါစေနဲ့ဘယ်လိုမပါရမှာလဲဝိပဿနာရှုတာကဘယ်လိုကိုရှုတော့ယုံနာခန္ဓာကိုရှုတာအဲ့ဒီယုံနာခန္ဓာကိုယုံနာခန္ဓာအတိုင်းသိအောင်ကြိုးစားဖို့လိုပါတယ်ပုဂ္ဂိုလ်မပါစေနဲ့တ attva မပါစေနဲ့ယောက်ျားမိန်းမဆိုတာမပါစေနဲ့ငါဆိုတာမပါစေနဲ့ဒီဆွဲလေးတွေဆွဲလို့မရဘူး အဲ့တော့ယုတ်တရားကိုယုတ်တရားတိုင်းသိထားဖို့လိုတယ်။နတ်တရားကိုနတ်တရားတိုင်းသိထားဖို့လိုတယ်။ပရိစ္ဆေသမုပ္ပါဒ်ကိုလေ့လာကြည့်လိုက်တော့မျက်စိနဲ့ဆင်းတဲ့တိုင်းရင်မျက်စိပေါ်တယ်။မျက်စိကယုတ်အဆင်းကယုတ်မျက်စိကနံ။မျက်စိအဆင်းမျက်စိသုံးပါးပေါင်းတာဖတ်တာလို့ခေါ်တယ်ဖတ်တာဆိုတာလဲနံ။ဖတ်တာကြောင့်ဝရဏဖြစ်တယ်ဝရဏဆိုတာလဲနံ။အားလုံးခြုံငုံကြည့်လိုက်တော့မျက်စိကနေအစင်းကိုကြည့်လိုက်တဲ့အချိန်မှာနာယုတ်တွေဖြစ်နေတာပဲအဲ့ဒီတော့ပုဂ္ဂိုလ်သတ္တဝါမပါဘူးငါမပါဘူးဘာတွေသာဖြစ်တော့နာယုတ်တွေသာဖြစ်တာနာကနေတံကိုတက်ကြည့်တိုက်လိုက်တဲ့အခါမှာလည်းပဲဘာတွေဖြစ်တော့နာယုတ်တွေပဲဖြစ်တယ်တခေါက်ကနေတံကိုနာတိုင်းနာယုတ်တွေပဲဖြစ်တယ်လျှာကနေရတာကိုစားတိုင်းနာယုတ်တွေပဲဖြစ်တယ်တွေ့တိစရာတွေ့တဲ့ကာယจิตကနေဒုတိယဇာကိုဒုတိယတိုင်းနာယုတ်တွေပဲဖြစ်တယ်မနောကတွေးတော့ဇာကိုတွေးတိုင်းနာယုတ်တွေပဲဖြစ်တယ်ဆိုတော့ဒီတဲမှာပုဂ္ဂိုလ်တ attva ဆိုတဲ့အမြင်တွေပြောက်ပါတယ်ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်တွေမရှိတော့ဒါကြောင့်ပရိစ္ဆေသမုပ္ပါဒ်နားလည်ရင်ပုဂ္ဂိုလ်တ attva လို့မြင်တဲ့ဒိဋ္ဌိအမြင်အလိုလိုကိစ္စတော့ပါတယ်အော်ဟောရယုံနာခန္ဓာတွေဟာအကြောင်းနဲ့အကျိုးဆက်သက်ပြီးတော့ဖြစ်နေတာပါပဲလို့အဲဒီလိုသဘောပေါက်လာတဲ့အတွက်အကြောင်းတရားအပေါ်မှာသံတရားရှင်းမှုလေးတွေလည်းပဲကင်းစင်သွားတာပါသွားပါလေအဲဒါကြောင့်ပရိစ္ဆေသမုပ္ပါဒ်ကိုနားလည်ရင်ဒေဒီတဲ့ဝိသကိစ္စအမြင်လေးတွေကင်းစင်သွားပြီအဲဒီအမြင်လေးတွေကင်းစင်သွားပြီဆိုရင်မိမိအရှုဉဏ်အောက်မှာဘာပဲရှိတယ်လဲယုတ်နာခန္ဓာပဲရှိတယ်ယုတ်နာခန္ဓာကလည်းရင်ဘာမှမရှိဘူးယောက်ျားလည်းမရှိဘူးမိန်းမလည်းမရှိဘူးပုဂ္ဂိုလ်တ attva ကလည်းမရှိဘူးဒုပ္ပံကခြေလည်းလည်းမရှိဘူးအားလုံးဟာယုတ်နာတွေပဲရှိတယ်ယုတ်နာတွေပဲရှိတယ်ဆိုတဲ့အမြင်ရသွားရင်ဒိဋ္ဌိအမြင်ကင်းစင်သွားတာပေါ့ကြောင်ကျိုးဆက်သက်မှုကိုသဘောပေါက်ရင်ဝိသကိစ္စမြင်ကင်းစင်သွားတာပေါ့အဲဒါကြောင့်ပရိစ္ဆသမုပ္ပါဒ်နားလည်ရင်ဒိဋ္ဌိလည်းကင်းစင်တယ်ဝိသကိစ္စလည်းကင်းစင်တယ်အဲ့ဒီအကျိုးရတယ်လို့အဲ့ဒီလိုမှတ်ရပါဒါကြောင့်မြတ်စွာဘုရားသည်တရားဟောတော်မူတဲ့နေရာမှာတခြားတခြားပုဂ္ဂိုလ်ကြတော့ပရိစ္ဆသမုပ္ပါဒ်ခြေခံတဲ့တရားကိုဟောပါတယ်တခြားတခြားပုဂ္ဂိုလ်ကြတော့ပရိစ္ဆေသမုပ္ပါဒ်စီမသွားဘဲနဲ့ဝိပဿနာဉာဏ်တန်းပြီးတော့သွားတာလည်းရှိပါတယ်။ဒါဘုန်းကြီးပရိသတ်တွေကဉာဏ်ရင့်တဲ့ပုဂ္ဂိုလ်တွေမဟုတ်ကြတဲ့အခါကျတော့ပရိစ္ဆေသမုပ္ပါဒ်ကိုကြည်ကြည်ပြတ်ပြတ်လေ့လာပြီးမှဝိပဿနာရှုတဲ့နေ့ကိုသွားလိုက်ကြမယ်ဆိုရင်ပို့ပြီးတော့အောင်မြင်ပေါက်မြောက်တဲ့ယောဂီတွေဖြစ်လာမှာပါအဲ့ဒီတော့ပြောလို့ရင်ကသမထယန္တိကနဲ့ဟောတာလည်းရှိတယ်ဝိပဿနာယန္တိကနဲ့ဟောတာလည်းရှိတယ်ပရိစ္ဆေသမုပ္ပါဒ်ခြေခံပြီးဟောတာလည်းရှိတယ်ပရိစ္ဆေသမုပ္ပါဒ်ခြေမခံဘဲနဲ့ဟောတာလည်းရှိတယ်အဲ့ဒီလိုအမျိုးမျိုးရှိတဲ့အထက်မှာဘုန်းကြီးတို့ယောဂီတွေကိုယ်နဲ့သိလျော်အဆက်တဲ့နေကိုလက်စုပ်လက်ကမ်းပြုတ်ပြီးတော့ကျေသုံးသွားကြပါလို့လေလို့အဲ့ဒီလိုပြောလို့ရင်ဖြစ်ပါလေ။နောက်တစ်ခါမြတ်စွာဘုရားသခင်ကရုဏာကြီးသည်တတိပဋ္ဌာန်လေးကိုလည်းဟောကြတော်မူခဲ့ပါသေးတယ်။တတိပဋ္ဌာန်လေးကိုဟောကြတဲ့အခါမှာမြတ်စွာဘုရားက20ဟောကြခဲ့ပါလေ။ဒါလေးကိုလည်းတတိထားပြီးတော့မှတ်သားဖို့ဖို့လိုအပ်ပါလေ။တတိပဏ္ဏိကိုဟောတဲ့နေရာမှာဝိပဿနာဉာဏ်ဖြစ်အောင်20ဟောပြထားတယ်။ပရမအဆင့်ကဘာဖြစ်တယ်လဲ။ပရမအဆင့်ကပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်နဲ့ကြည့်ဖို့မြတ်စွာဘုရားညွှန်ကြားထားခဲ့တယ်။ပညာမစင်ဘူးလို့ပြောရင်ပြောလို့ရတာပေါ့လေ။ပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်နဲ့ကြည့်ဖို့မြတ်စွာဘုရားကညွှန်ကြားထားတယ်။ ကိစ္စတဝကိစ္စတမတိပဇ္ဇနာတိဆိုတဲ့စရှိတဲ့သကလုံးကိုကပုဂ္ဂတဝငါဆိုတဲ့အဓိပ္ပာယ်ရောက်နေတာကိုဒုက္ခဝရဏဝရိယမတိဝရိယမန္တဒုက္ခဝရဏဝရိယမတိပဇ္ဇနာတိဒုက္ခဝရဏလေးဖြစ်လာရင်ဒုက္ခဝရဏလေးကိုငါခံစားတယ်ငါခံစားတယ်ဆိုတဲ့ဝရိယမိဆိုတဲ့ကရိယာလေးကိုကြည့်ရင်ငါခံစားတယ်ဆိုတဲ့ဖြစ်စေချက်ကလေးနဲ့အတိပဲယူအားမှာဖြစ်ပါတယ်ဒါကြောင့်ငါခံစားတဲ့ဆိုရင်ဒါပုဂ္ဂိုလ်တ attva ငါပါနေပြီပုဂ္ဂိုလ်တ attva ငါပါနေသည့်အတွက်အဲ့ဒီပုဂ္ဂိုလ်တ attva ငါဆိုတဲ့အမည်ပြအောင်နောက်တစ်ဆင့်ကြိုးစားဖို့လိုပါသေးတယ်အဲ့ဒါကဘာလဲဆိုရင်သမုဒိယဓမ္မနုပတိဝါကာယသမိဝိဟရတိဝေယဓမ္မနုပတိဝါကာယသမိဝိဟရတိစသဖြင့်အဲ့ဒီလိုဟောထားတယ်ရုပ်တို့ဝရဏတို့စိတ်တို့ကိုရှုမယ်ဆိုရင်ဖြစ်သဘောနဲ့ပြသဘောကိုမြင်အောင်ကြည့်ပါဘလူဖြစ်တာတော့ယုတ်ဏ္ဍီဖြစ်တာပြတ်သွားတာဘလူပြတ်တာတော့ယုတ်ဏ္ဍီပြတ်သွားတာယုတ်ဏ္ဍဖြစ်ပြီးတော့ယုတ်ဏ္ဍပြတ်သွားတယ်အဲ့ဒါကဒုတိယအဆင့်ပါပရမအဆင့်ကဘာပြောသလဲသွားရင်သွားတယ်လို့သိစားရင်စားတယ်လို့သိထိုင်ရင်ထိုင်တယ်လို့သိအိပ်ရင်အိပ်တယ်လို့သိဟောဘတိပဲကြည့်ရင်ဟောဘတိပဲကြည့်တယ်လို့သိစကားပြောရင်စကားပြောတယ်လို့သိအဲဒီလိုသိပင်နေတဲ့ယောဂီပုဂ္ဂိုလ်တယောက်ဟာထိုင်တာဘယ်လိုထိုင်တယ်လဲငါထိုင်တယ်သွားတာဘယ်လိုသွားတယ်လဲငါသွားတယ်ရက်တာဘယ်လိုရက်တယ်လဲငါရက်တယ်စားတာဘယ်လိုစားတယ်လဲငါစားတယ်ငါဆိုတဲ့အစွဲမပြောက်ပါဘူးဒါကြောင့်တတိပဋ္ဌာန်ဂိမ်းတဲ့ယောဂီပုဂ္ဂိုလ်တယောက်ဟာပုဂ္ဂိုလ်တ attva ငါဆိုတဲ့အစွဲမပြောက်ဘူးပုဂ္ဂိုလ်တ attva ငါဆိုတဲ့အစွဲပြောက်ချင်ရင်ဘာဆက်လုပ်ရမလဲအဲဒီယုံနာခန္ဓာတို့ရဲ့ဖြစ်သဘောဖြစ်သဘောကိုပြအောင်ကြည့်ပြရမယ်ဒီတော့ပရမအဆင့်ကပုဂ္ဂိုလ်တ attva ငါပါတယ်ဒုတိယအဆင့်ကပုဂ္ဂိုလ်တ attva ငါမပါဘူးပရမသင်္ကပညာကိုအဓိကထားတယ်ဒုတိယသင်္ကပရမကိုအဓိကထားတယ်ဓမ္မသရိပဏ္ဍသုတ္တရပြောခြင်းပဲဖြစ်ပါတယ်ဒီပရမသင်္ကပုဂ္ဂိုလ်တ attva ငါပါနေတယ်ငါသွားတယ်ငါထိုင်တယ်ငါလဲလျှောက်တယ်ငါစားတယ်ပညာပါနေတယ်ပုဂ္ဂိုလ်တ attva ငါပါနေတယ်ငါပါတဲ့အတွက်အမြင်မှမဖြစ်ဘူးအမြင်မှမဖြစ်ရင်ဘာဖြစ်တယ်လဲတမာတိတော့ဖြစ်တာပေါ့ဒီပုံမှာစကတိဆွဆိုင်ချထားရင်တမာတိဖြစ်တယ်သွားရသွားနေတဲ့ခြေတော်ကိုဆွဆိုင်ချထားရင်တမာတိဖြစ်တယ်ထိုင်ရထိုင်နေတဲ့ရုပ်မူရာခန္ဓာကိုယ်ကိုဆွဆိုင်ချထားရင်တမာတိဖြစ်တယ်ဒါပေမဲ့ဝိပဿနာမဖြစ်ဘူးဘာဖြစ်လို့တော့လျောင်းတယ်ထိုင်တယ်သွားတယ်ရက်တယ်ဆိုတဲ့သကလုံးကပညာတင်ပြီးတော့ပညာအနေနဲ့ပြောနေတာမဟုတ်လို့ပရမတ်မှာထိုင်တာလည်းမရှိဘူးရက်တာလည်းမရှိဘူးသွားတာလည်းမရှိဘူးပရမတ်ဟာယုံနာပဲယုံနာပဲထိုင်တတ်မလဲထိုင်တယ်ဆိုတာပဲရှိပါမလဲသွားတယ်ဆိုတာပဲရှိပါမလဲဒီတော့သွားတယ်ရက်တယ်ထိုင်တယ်လို့ပြောနေခြင်းဟာပညာအဲဒီပညာအမြင်နဲ့ရှုရင်ဝိပဿနာတော့မဖြစ်ဘူးဘာဖြစ်မလဲတမာတိတော့ဖြစ်တယ်ဒီတော့အချင်းင်းမဖြစ်ဘူးလို့ဆိုလိုတာပေါ့လေနော်အချင်းင်းမဖြစ်ပါဘူးတမာတိတော့ဖြစ်နေသေးတယ်တမာတိဖြစ်နေသေးရင်လည်းပညာရဲ့အခြေခံတော့ဖြစ်နေသေးတယ်အဲဒါကြောင့်မို့လို့ကံသွားတယ်ငါလာတယ်ငါထိုင်တယ်ငါစားတယ်ငါချစ်တော်ကလေးကြွသွားတယ်စသဖြင့်အဲဒီလိုအမူအရာကလေးကိုလိုက်ပြီးတော့ကဲခတ်ခတ်ပြီးကြည်နေမယ်ဆိုရင်ပညာမဖြစ်ပေမဲ့ သတိသမารိကိနေတာဖြစ်တဲ့အတွက်သမာဓိမဂ်ခင်သုံးပါးတော့အလိုလိုဖြစ်နေတာပါပဲသမာဓိဖြစ်ရင်ဘာဖြစ်မလဲကိလေသာတရားမဝင်အောင်ကာကွယ်တားဆီးပြည့်နိုင်ပါလိမ့်မယ်အဲဒါကြောင့်သမာဓိဖြစ်ခြင်းကြောင့်ကိလေသာတရားမဝင်အောင်ကာကွယ်တားဆီးပြည့်နိုင်တဲ့အတွက်ဒီသမာဓိလုပ်ငန်းကလည်းပဲဝိပဿနာရှုတဲ့နေရာမှာအခြေခံအားဖြင့်ရှည်သောအားဖြင့်လိုအပ်တဲ့လုပ်ငန်းတစ်ခုဖြစ်တယ်လို့အဲ့ဒီလိုမှတ်ရမှာဖြစ်ပါတယ်အဲ့ဒီတော့ငါသွားတယ်ငါလာတယ်ငါစားတယ်ဆိုတာကတမာတိလို့ဒီလိုပဲပြောကြပါစို့ဝိပဿနာမဖြစ်ဘူးတမာတိပဲဖြစ်တယ်ဝိပဿနာဖြစ်ခြင်းဘာတွေဆက်လို့ရမလဲမြတ်စွာဘုရားကိုယ်တိုင်ဟောကြားထားတော်မူခဲ့ပါတယ်သမုဒိယဓမ္မနုပါတိဝါကာယသမဝိဟရတိဝေယဓမ္မနုပါတိဝါကာယသမဝိဟရတိသမရိယသမုဒိယဓမ္မနုပါတိဝါဝရဏသဝိရတ္တိဝရဓမ္မနုပါတိဝဝရဏသဝိရတ္တိစသည်ဖြင့်ဒီလိုဟောကြားထားတယ်။မြတ်ဗုဒ္ဓပြန်လိုက်မယ်ဆိုလို့ရှိရင်ဝိပဿနာဖြစ်လို့တဲ့ယောဂီပုဂ္ဂိုလ်တယောက်သည်ရုပ်ဆိုတဲ့ကာယဖြစ်တာကိုမြင်အောင်ကြည့်ရုပ်ဆိုတဲ့ကာယပြတ်တာကိုမြင်အောင်ကြည့်မြတ်စွာဘုရားရဲ့ဒီဟောကြားချက်ထဲမှာပုဂ္ဂိုလ်တ attva ဆိုတဲ့အရေးအကြောင်းတစ်ခုမှမပါပုဂ္ဂိုလ်တ attva ဆိုတဲ့အရေးအကြောင်းတစ်ခုမှမပါသည့်အတွက်ဒိဋ္ဌိအမြင်လေးတွေကင်းစင်နေတာပေါ့အဲဒါကြောင့်ဝိပဿနာတရားအလုံးအားထုတ်တဲ့နေရာမှာပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်လေးကင်းစင်နေုံသာမကဘူးပညာကိုခွာပြီးတော့ပရမတ်အမြင်ရအောင်လေကြည့်ဖို့လိုအပ်ပါတယ်အခုနမသတိပ္ပဏသုတ်တော်မှာပရမဘိုင်းကပညာပါနေတယ်ဒုတိယဘိုင်းကျမှပညာဆင်းသွားတာဒါကြောင့်မသတိပ္ပဏသုတ်တော်ဤယဝိပဿနာရှုလို့တဲ့ယောဂီပုဂ္ဂိုလ်တယောက်ဒီပရမရှိပိုင်းမှာပညာနဲ့တွဲပြီးတော့မြင်နေသေးတယ်ဆိုတဲ့အဲဒီလိုသဘောပေါက်မှုလေးတော့ရှိဖို့လိုပါတယ်သို့တော့ကြည်နေရင်ကြည်နေရင်လေပညာမြင်ပြောင်းပြီးတော့ ਪਰ မတ်အမြင်ရအောင်ကြည်ဖို့လိုအပ်ပါတယ်။အဲဒီ ਪਰ မတ်အမြင်ရောက်လာပြီဆိုရင် ਪਰ မတ်တရားလေးတွေဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်။ပြတ်သွားတဲ့နေရာမှာနောက်ထပ်အကြောင်းတိုက်ဆိုင်လို့အကျိုးတွေထပ်ပေါ်တယ်။အကျိုးတွေထပ်ဖြစ်တယ်။အဲဒီဖြစ်လာတဲ့အကျိုးတရားသိပလျင်နောက်ထပ်အကြောင်းထပ်ပြီးတော့ဖြစ်ပြီးတော့နောက်ထပ်အကျိုးတရားဖြစ်အောင်ကျေစုပြုပေးလိုက်တယ်။အဲဒီလိုကြောင်းကျိုးဆက်သွယ်မှုတွေဟာယုံနာခန္ဓာထဲမှာအမြဲတမ်းဖြစ်နေတာ။ဒီတော့မာသရိပတ္တသတော်နိယလေးလာကြည့်ရင်ပရမဘိုင်းကဘာတွေ့မလဲ။ပညာကိုတွေ့မယ်။ဒုတိယဘိုင်းကပရမတ်ကိုတွေ့မယ်။ပညာပရမတ်ဆိုတဲ့အရှုကံအားလျော်စွာမိမိတို့ရဲ့အရှုဉာဏ်ဖြစ်တဲ့မဂ်ကင်တရားကိုပိုင်းခြားကြည့်လိုက်မယ်ဆိုရင်ပရမဘိုင်းကသမထလုပ်ငန်းကိုတွေ့တယ်။ဒုတိယဘိုင်းကဝိပဿနာလုပ်ငန်းကိုတွေ့တယ်။အဲဒါကြောင့်ပါသတိပဒနာသုတ်တန်ဒီအရာရှုတဲ့ယောဂီပုဂ္ဂိုလ်တယောက်ဒီတမာဓိကိုခြေခံပြီးတော့မှဝိပဿနာကိုသွားတယ်လို့အဲဒီလိုသဘောပေါက်ဖို့လိုအပ်ပါတယ်အဲ့ဒီလိုမြတ်စွာဘုရားသခင်ကရမေကြီးကနိဒိမျိုးမျိုးပြခဲ့တာပေါ့လေအဲ့ဒီသတိပ္ပဏနာသုတ်တံမာတောင်မှတချို့တချို့ယောဂီပုဂ္ဂိုလ်များကကယံနိပန္နသတိပ္ပဏနာသင်တော်တဲ့ယုတ်ကိုရှုမှဖြစ်မယ်ဉာဏ်လေးတဲ့ပုဂ္ဂိုလ်များယုတ်ကိုရှုမှဖြစ်မယ်ဘာဖြစ်လို့တော့ယုတ်တည်ထင်ရှားတဲ့ပညာနဲ့တွဲနေတာမို့လို့ဉာဏ်လေးတဲ့ပုဂ္ဂိုလ်များကြတော့ယုတ်နဲ့တွဲရှုမှရှုရတာအဆင်ပြေတယ်ဉာဏ်ရင်းတဲ့ပုဂ္ဂိုလ်များကြတော့ရုပ်တွဲเสียမလိုဘူးပေါ့ကိုရှုလို့တဲ့ဝရဏတို့စိတ်တို့တန်းပြီးတော့ရှုလို့ရတယ်ဝရဏတို့စိတ်တို့ဆိုတာနတရားလေးပဲနတရားဆိုတာဟာအမတန်တိမ်မွေ့တယ်လွန်လွန်နဲ့မြင်ဖို့မလွယ်ဘူးအဲဒီလိုဆိုတော့ဘာလို့ရမလဲဟောဒီပုံမှန်တဲ့ယုံကြည်တဲ့တွဲပြီးတော့ရှုနေရတယ်ပုံမှန်တဲ့ဆိုတဲ့ယုံကြည်တဲ့တွဲရှုမှလည်းပဲဒီပရမတ္ထတရားကလေးတွေကိုမြင်နိုင်မှာပါ အဲ့ဒါကြောင့်မို့လို့ဉာဏ်ရင့်တဲ့ပုဂ္ဂိုလ်များကတော့ပရမတ်ကိုတမ်းပြီးတော့ရှုနိုင်ပေမဲ့ဉာဏ်ရတဲ့ပုဂ္ဂိုလ်များသည်ပရမတ်ကိုတမ်းပြီးတော့မရှုနိုင်ပါဘူး။ပညာနဲ့တွဲပြီးတော့ရှုနေရအောင်ပါ။ဒီပေါ်ကခြေလက်တဲ့ပညာနဲ့တွဲပြီးတော့ဒါနာသဘော၊ဒါကျင်သဘော၊ဒါကြိုက်သဘော၊ခဲသဘော၊ရွေသဘော၊ရက်သဘော၊လှုပ်သဘော၊ပူသဘော၊အေးသဘောဒီသဘောလေးတွေဖြစ်တယ်။အဲ့ဒီသဘောလေးတွေပမာမိဖြစ်တော့ရုပ်မှာမိဖြစ်တာဘယ်ရောက်မှာတော့ပညာရောက်အဲ့ဒီပညာရောက်ထဲမှာဖြစ်နေတဲ့ဒီသဘောတရားကလေးတွေကိုဘုန်းကြီးတို့ပရိသတ်တွေကကြိုတင်ပြီးတော့နားလည်ထားဖို့လိုပါတယ်အဲ့ဒီလိုနားလည်ထားတဲ့အခါကျတော့ပညာမြင်နေပေမဲ့ဒီပညာထဲမှာဟောဒီရုပ်ခန္ဓာတွေမိတွယ်ပြီးတော့နေတယ်ဒီနာခန္ဓာတွေမိတွယ်ပြီးတော့နေတယ်လို့အဲ့ဒီလိုသဘောပေါက်လိုက်မယ်ဆိုရင်ပညာကိုခွာပြီးတော့ ਪਰ မတ်ကိုကြည့်ရတာပို့ပြီးတော့အရှင်းပြတာပေါ့အဲ့ဒီတော့ဉာဏ်ဥတဲ့ပုဂ္ဂိုလ်များဟာဒုမောင်ကခြေလဲဆိုတဲ့ပုံမှန်တဲ့ပညာနဲ့တွဲပြီးတော့ကြည့်ပါဉာဏ်ရင့်လာတဲ့အခါကျတော့ပညာကိုခွာပြီးတော့ ਪਰ မတ်ကိုမြင်အောင်ကြည့်ပါအဲ့ဒါကြောင့်ဉာဏ်ရတဲ့ပုဂ္ဂိုလ်များအတွက်ကာယ ानु ပါဒနာသတိပဋ္ဌာန်ဆိုတဲ့ရုပ်ကိုရှုမှတ်တဲ့ဤဒီနေ့ကိုသိကြမြတ်စွာဘုရားဟောကြားတော်မူခဲ့ပါတယ်တောတကဝရဏ ानु ပါဒနာဤတို့စိတ်တ ानु ပါဒနာဤတို့ဒါတွေလည်းရှိပါတယ်ဝရဏကိုရှုတာကဝရဏ ानु ပါဒနာဤစိတ်ကိုရှုတာကစိတ်တ ानु ပါဒနာဤတဏှာကိဋ္ဌာများတဲ့ပုဂ္ဂိုလ်သည်ဝရဏ ानु ပါဒနာကိုရှုတယ်ဒိဋ္ဌိကိတ္တများတဲ့ပုဂ္ဂိုလ်သည်စေတံနိမန္တရာကိုရှုတယ်လို့အဲ့ဒီလိုလည်းပဲအကြံပြန်ပန်သထရမှာဖြစ်ပါတယ်ဒီတော့ဝိရိယတတ္တဝါတို့ရဲ့ဇေယအာလျော်စွာမြတ်စွာဘုရားဟောတဲ့အခါကျတော့တဏှာကိတ္တများတဲ့ပုဂ္ဂိုလ်တွေဝရဏနိပတနာကိုအတိအကျဟောပြထားပါတယ်ဒိဋ္ဌိကိတ္တများတဲ့ပုဂ္ဂိုလ်တွေစေတံနိပတနာဤကိုအတိအကျဟောပြထားပေးပါတယ်ဒါကိုကြည့်ပြီးတော့မိမိသည်ဝရဏနဲ့အဆင်ပြေမလားစိတ်နဲ့အဆင်ပြေမလားဆိုတာကိုလည်းပဲကိုယ့်ဘာသာကိုစမှတ်ချက်ချဖို့ပါပဲလှုပ်ကြည့်လိုက်လှုပ်ကြည့်လို့အောင်မြင်ရင်ဒီကမ္မထမ်းနဲ့ကိုယ်နဲ့အဆင်ပြေတယ်လို့အဲဒီလိုမှတ်လိုက်ပေါ့လက်တွေ့မရှိဘဲနဲ့ဝရဏရှုဟာကောင်းမလားစိတ်ရှုဟာကောင်းမလားဒီလိုစဉ်းစားနေလို့တော့မရဘူးလက်တွေရှုကြည့်လက်တွေရှုကြည့်လိုက်တဲ့အခါကျတော့မှဝရဏနဲ့အဆင်ပြေရင်ဝရဏကိုဆက်ရှုစိတ်အဆင်ပြေရင်စိတ်ကိုဆက်ရှုလမ်းတလမ်းဆိုတာသွားကြည့်ပြီးမှလမ်းမလမ်းမရွေးတတ်တာပါသွားမကြည့်သေးပဲနဲ့လမ်းမလမ်းမမရွေးတတ်ပါဘူးအဲဒါကြောင့်မို့ဒီနေရာမှာလည်းပဲသွားကြည့်ပါဝရဏနဲ့သွားကြည့်ယုံနဲ့သွားကြည့်စိတ်နဲ့သွားကြည့်ဝိရဏကိုရှုကြည့်ယုတ်ကိုရှုကြည့်စိတ်ကိုရှုကြည့်ဟာငါကညံလေးတာပဲငါကညံထက်တာပဲလို့ကိုယ့်ကိုယ်ကိုဒီလိုတရားသိမတတ်မှတ်ပါနဲ့ဘာဖြစ်လို့တော့ဘုန်းကြီးတို့ပြိတ္တတည်းစဉ်းစားကြည့်လေသုလပဏ္ဍကမထေဟာတဝါတွင်လုံးကြက်တာကာလာတဖို့မရဘူးတော့ဘုန်းကြီးတို့ပရိသတ်တွေကတော့ကာလာဆိုတာဟာတိကျကြည့်ရတာဖြစ်တော့ကာလာကြက်တယ်အလိုရရရမယ်ပြီးတော့မေ့သွားမယ်ဒါကြောင့်မလို့ဒီကာလာကြက်လို့မရဘူးဆိုတာဘာမှမဆမ်းပါဘူးလို့ပြောချင်ပြောမယ်ဒါပေမဲ့သုလပန္နကမထေဟာအဲ့ဒီအချိန်တုန်းကသူသည်သူတို့ရဲ့မိခင်ဘာသာစကားဟာပါဠိဘာသာစကားပဲအဲဒီပါဠိဘာသာစကားနဲ့ပြောသွားတာကိုဇလဗန္ဓကမထေကနောက်ကနေလက်မှတ်လို့မရဘူးဆိုတာအင်မတန်အဩဇေယကောင်းပါတယ်ခုခေတ်မြန်မာလိုပြောရင်ပြောတာကိုမြန်မာလိုမမှတ်နိုင်ဘူးဆိုတာမဖြစ်သင့်တယ်လို့အဲဒီခေတ်တုန်းကပါဠိအကျောင်းတော်ဝင်ဖြစ်နေတဲ့ခင်မလို့ပါဠိလိုပြောသွားတာကိုပါဠိလိုလိုက်ပြီးတော့မမတ်နိုင်ဘူးဆိုတာအိမတန်ထူးခြားပါတယ်။ဒါကြောင့်မို့လို့သုလမဏကမထေရသည်တဝါရင်းလုံးကာလတဘုံမရတာဟာ ရေပေါ်ရာအဖြစ်ပြောရင်တော့ကျန်လေးတဲ့ပုဂ္ဂိုလ်လို့ပြောခြင်းရယ်လဲပြောလို့ရပါတယ်ဒါပေမဲ့မြတ်စွာဘုရားနဲ့တွေ့လို့ဇယတဲ့ကမ္မတာမှန်သွားတဲ့အခါကျတော့တခဏတွင်းမှာပဲဉာဏ်ဟာထက်လာတယ်။နိုင်ခိုင်းတွင်းမှာပဲဉာဏ်ထက်ပြီးတော့ဘုရားမရှိသောတဂရရှင်မတ်တွေဇီဝကဆစ်ဆရာကြီးအိမ်မှာတော်ပြီးဆုံးအာဟာရဖုံးပေးသုံးဆောင်နေတော့မှာပဲပရိဒါမိတာပတ္တန်လေးတွေကယဟန္တာဖြစ်သွားတယ်။ဒါဉာဏ်ထက်လို့ဖြစ်တာပေါ့။အဲဒါကြောင့်ဉာဏ်ထက်တယ်ဉာဏ်မထက်ဘူးဆိုတာကိုယ့်ဘာသာကိုယ်လည်းပဲတိုင်းတာလို့မရပါဘူး။မြတ်စွာဘုရားမတော်ဗတ်ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာညံထက်တဲ့ညံမထက်ဘူးလို့ဘယ်လိုမှမဆုံးဖြတ်နိုင်ပါဘူးအဲဒါကြောင့်ငါကတော့ဝိရဏပဲရှုမယ်ငါကတော့စေပဲရှုမယ်လို့အဲဒီလိုတတ်မှတ်လို့မရပါဘူးဝိရဏထင်ရှားရင်ဝိရဏကိုရှုစိတ်ထင်ရှားရင်စိတ်ကိုရှုထင်ရှားတာကိုရှုရုပ်ထင်ရှားရင်ရုပ်ကိုရှုအဲ့လိုရှုနေရင်ရှုနေရင်လည်းမိမိနဲ့မနှိစပ်ဘူးဆိုရင်နောက်ကမ္မထာတစ်မျိုးပြောင်းရှုပေါ့မိမိနဲ့နှိစပ်သွားတယ်ဆိုရင်ဒီကမ္မထာကိုပဲစူးစူးဆက်ဆက်ဖြစ်အောင်ဆက်ပြီးတော့ရှုအဲ့ဒါဆိုလို့ရှိရင်မိမိတို့လိုလားတဲ့မညာဖုန်ညာဧကမုချရနိုင်ပါလိမ့်မယ်အဲ့ဒါကြောင့်ငါကရုပ်ကိုရှုမယ်ဒီလိုမသတ်မှတ်ပါနဲ့ငါကဝရဏကိုရှုမယ်ဒီလိုမသတ်မှတ်ပါနဲ့ငါကစိတ်ကိုရှုမယ်ဒီလိုမသတ်မှတ်ပါနဲ့နာရလေးဒီခုနပြောခဲ့တယ်ယောက်ကဖောက်ပြန်နေတာသိနေတာလေးကနာကသိတာအဲဖောက်ပြန်တဲ့သဘောလေးကိုသိပြီးနေရင်ရုပ်ကိုသိတယ်လို့ခေါ်တယ်။သိနေတာလေးကိုပြန်သိပြီးရင်နာမ်ကိုသိတယ်လို့ခေါ်တယ်။ခံစားနေတာလေးကိုသိပြီးနေရင်တော့ဝရဏကိုသိတယ်လို့ခေါ်တယ်။နော်အဲ့ဒီနေရာမှာတခုရှိတာကဝေဒနာပဲစိတ်ပဲလို့မတတ်မှပါနဲ့။ဒါပြောတာပေါ့နော်ဝရဏကိုရှုနေတဲ့ဝရဏကိုရှုနေတယ်လို့ဒီလိုမသတ်မှတ်ပါနဲ့စိတ်ကိုရှုနေတဲ့စိတ်ကိုရှုနေတယ်လို့ဒီလိုမသတ်မှတ်ပါနဲ့ဟုတ်တယ်မလားအဲ့ဒီနေရာမှာအခုဘုန်းကြီးပြောနေတာကအခုဘုန်းကြီးပြောနေတဲ့စကားရဲ့ဥဒေချက်ကဝရဏဥပဒနာပဲစိတ္တဥပဒနာပဲလို့မသတ်မှတ်ပါနဲ့လို့ဘုန်းကြီးပြောနေတာအခုပြောနေတဲ့စကားရဲ့ဥဒေချက်ကနော်ဟုတ်ပြီသိတာကြတာနာမ်ပေါ့နော်ထိတာကယုတ်ပေါ့ဟုတ်လားထိတာကယုတ်သိတာကနာမ်ဟုတ်ပြီနော်ဟမ်ဟုတ်ပြီအဲ့ဒီနေရာမှာနာမ်ကိုပဲရှုမယ်ယုတ်ကိုပဲရှုမယ်လို့မတတ်မှတ်ပါနဲ့လို့ဘုန်းကြီးပြောနေတာကနော်ဘာဖြစ်လို့တော့နံကိုရှုတယ်ဆိုတာဝရဏတို့စိတ်တို့ပေါ့နော်ဉာဏ်ထက်တဲ့ပုဂ္ဂိုလ်သည်နံကိုရှုတယ်ဉာဏ်လေးတဲ့ပုဂ္ဂိုလ်သည်ယုတ်ကိုရှုတယ်ဟုတ်တယ်မလားအဲ့တော့ကိုယ်ဟာဉာဏ်လေးသလားဉာဏ်ထက်သလားဆိုတာဟာကိုယ့်ဘာသာကိုသတ်မှတ်လို့မရပါဘူးအခုနဆုလပဏ္ဏကမထေတရကလေးပြောခဲ့ပါလေကာရတဘုမမှတ်မိဘူးဆိုတာဉာဏ်လေးတယ်လို့ရေပေါ်ရပြောလို့ရတယ်ဒါပေမဲ့လို့လည်းပဲမြတ်စွာဘုရားနဲ့တွေ့လို့မြတ်စွာဘုရားနေပြလိုက်တဲ့အခါကျတော့ လောလွယ်နဲ့ပြီးသွားတယ်။တဏ္ဏထက်လို့ပေါ့။ဟုတ်တယ်မလား။အဲ့ဒါကြောင့်မလို့ကိုယ့်ကိုယ်ကိုဉာဏ်လေးသလားဉာဏ်ထက်သလားမသတ်မှတ်နဲ့။ဉာဏ်လေးလို့ရုပ်ကိုရှုမယ်၊ဉာဏ်ထက်လို့နာမ်ကိုရှုမယ်ဒီလိုမသတ်မှတ်ပါနဲ့။ဝေဒနာရှုမယ်၊စိတ်ကိုရှုမယ်ဒီလိုလည်းမသတ်မှတ်ပါနဲ့။ကိုယ်သိလိုက်ရတဲ့အရှုခံလေးဒီမိမိအမြင်မှာနာမ်လို့ထင်နေပေမဲ့နာမ်ဆိုတာဟာလည်းပဲသူကြည်တဲ့မဖြစ်ပါဘူးရုပ်နဲ့တွဲပြီးတော့ဖြစ်တာပါရုပ်ရဲ့ဖော်ပြမှုမရှိဘဲနဲ့နာမ်ကသိတယ်ဆိုတာမဖြစ်ပါဘူးခုနထိတယ်သိတယ်ထိတာလေးဒီရုပ်သိတာဒီနာမ်ကိုကသိတဲ့နာမ်ရဲ့အပြက်ကိုမြင်တယ်ဆိုပေမဲ့လို့လည်းပဲဖြစ်ပျက်ကိုရှုတယ်လို့ဆိုပေမဲ့လို့လည်းပဲအဲ့ဒီနာမ်အတိဟာဘု து အကြောင်းပြုဖြစ်တယ်လေထီးတဲ့ရုပ်ကိုအကြောင်းပြုဖြစ်တာမို့လို့ရုပ်နဲ့ကင်းပြီးတော့ဒီနာမ်ပဲဖြစ်ပါဘူးအဲ့ဒါကြောင့်မို့လို့နာမ်ကိုကွက်ရှုလို့လည်းမရတယ်လို့ရုပ်ကိုကွက်ရှုလို့လည်းမရပါဘူးဟုတ်တယ်မလားသို့တော့မိမိစိတ်ထဲမှာနာမ်ကိုရှုတယ်လို့တဘောထားရင်နာမ်ကိုရှုတယ်လို့ပဲမှတ်လိုက်ပါမှတ်လိုက်ပါတိုးတော့ရုပ်လည်းပါပါတယ်ရုပ်ကိုရှုတယ်လို့တဘောထားရင်ရုပ်ကိုရှုတယ်လို့ပဲမှတ်လိုက်ပါတိုးတော့နာမ်လည်းပါပါတယ်ဟုတ်လားကိုယ်စိတ်ထင်ပါတယ်ရုပ်ကိုရှုတယ်လို့တဘောထားရင်ရုပ်ကိုရှုတယ်လို့ပဲမှတ်လိုက်ပါတိုးတော့နာမ်လည်းပါပါတယ်နံကိုရှုတယ်လို့သဘောထားရင်နံကိုရှုတယ်လို့ပတ်လိုက်ပါသို့တော့ယုံလည်းပါပါတယ်နံထဲမှာလည်းပဲဝေဒနာရှိတယ်စိတ်ရှိတယ်တဏ္ဍကိရိတာများရင်ဝေဒနာရှုတယ်ဒိဋ္ဌိကိရိတာများရင်စိတ်ရှုတယ်လို့ဒီလိုပြောပြမိလည်းပဲတကယ်တမ်းကျတော့ဝေဒနာကိုရှုလည်းစိတ်လည်းပါပါတယ်စိတ်ကိုရှုလည်းဝေဒနာပါပါလေကိုကတော့ဝေဒနာရှုတယ်လို့သဘောထားပြီးရှုရင်ရှုနိုင်ပါတယ်ဒါပေမဲ့စိတ်လည်းပါတယ်လို့မှတ်လိုက်ပါခုနဖုန်းကြီးပြောတယ်လေဝေဒနာရှုတယ်လို့ကိုစိတ်ထဲမှာထင်ရင်ဝေဒနာရှုတယ်လို့လားမှတ်လိုက်ပါစိတ်ကိုရှုတယ်လို့သဘောထားရင်စိတ်ရှုတယ်လို့သာမှတ်လိုက်ပါရုပ်ရှုတယ်လို့သဘောထားရင်ရုပ်ရှုတယ်လို့သာမှတ်လိုက်ပါပါရာကတော့အလုံးပါပါတယ်သို့တော့တကယ်ကိုနာမည်တက်တာကတော့ကိုစိတ်ထဲမှာသဘောပေါက်တယ်လို့ပဲနာမည်တက်လို့ရပါတယ်မဟုတ်ဘူးလားအနုပသနာခွဲတာကတော့စိတ်ကိုရှုရင်စိတ်တဏှုပသနာလို့ခွဲပါတယ်ဝေဒနာကိုရှုရင်ဝေဒနာနုပသနာလို့ခွဲပါတယ်ရုပ်ကိုရှုရင်ကာယနုပသနာလို့ခွဲပါတယ်ဒါကတော့ခွဲတာပါသို့တော့တကယ်တမ်းကျတော့စိတ်တဏှုပသနာစိတ်တသက်ကိုခွဲရှုလို့မရပါဘူးဝရဏနုပသနာလည်းဝရဏသက်သက်ကိုခွဲရှုလို့မရပါဘူး။ကာယနုပသနာလည်းယုတ်သက်သက်ကိုခွဲရှုလို့မရပါဘူး။ဘလောက်ပဲယုတ်တည်းဖောက်ပြန်ဖောက်ပြန်တိတက်တဲ့နံမရှိဘဲနဲ့အဲ့ဒီဖောက်ပြန်တာကိုမသိနိုင်ပါဘူး။မဟုတ်ဘူးလား။အဲ့ဒါကြောင့်မို့လို့မိမိစိတ်ထဲမှာနာမည်တက်တာကတော့နာမည်ဆိုတာပြဉ္ညာပါ။ကိုတက်ချင်တယ်လို့တက်လို့ရပါတယ်။တကယ်တမ်းကိုရှုနေတာကတော့အပေါင်းကိုရှုနေတာပါယုံလည်းပါမယ်နာလည်းပါမယ်ယုံလည်းပါမယ်နာလည်းပါမယ်ဝေဒနာလည်းပါမယ်စိတ်လည်းပါမယ်အဲ့ဒီအပေါင်းကိုရှုနေတယ်လို့အဲ့ဒီလိုသတ်မှတ်ရမှာဖြစ်ပါတယ်နာမည်ကတော့တတ်လို့ရပါတယ်ဒါကဝေဒနာနိပါဒနာဒါကစိတ်တန်နိပါဒနာနာမည်တတ်လို့ရပါတယ်ယုတ်ကဖောက်ပြန်နေတယ်နာမ်ကသိတယ်တိနေတဲ့နံကလေးဖြစ်တယ်ပြတယ်ဖြစ်တယ်ပြတယ်ဆိုရင်အဲ့ဒီတိနေတဲ့နံကိုတိတဲ့ဉာဏ်ဆိုတာရှိရပါအောင်ပဲဟုတ်တယ်မလားတိနေတဲ့နံကိုနောက်ဉာဏ်တစ်ခုနဲ့တိတာပါ ပရမယုတ်ယုတ်ကိုသိတာကနံနံကိုသိတာကညံညံဆိုတာလဲနံပဲအဲ့ဒီညံနဲ့အဲ့ဒီနံကိုသိတဲ့အချိန်မှာအဲ့ဒီနံသည်သိတဲ့ညံရဲ့အာယုံဖြစ်ပါတယ်အဲ့ဒီလိုဆိုရင်မူလယုတ်စီကိုစိတ်မရောက်တော့ပါဘူးဘာဖြစ်လို့တော့နံသည်အရှုခံညံသည်အရှုညံဒီတော့ဉာဏ်နုတော့မှာတော့တမာရီအနေနေတော့မှာတော့ယုတ်လေအပေါ်ကနေစီကြည့်ရတာဆိုတော့ယုတ်တွေလည်းပါနေတယ်နံတွေလည်းပါနေတယ်ယုတ်တွေလည်းပါနေတယ်နံတွေလည်းပါနေတယ်ဉာဏ်ရင့်သွားပြီဆိုတဲ့အခါကျတော့နော်ယုတ်ပါပြီမဲ့လို့စိတ်ထဲမှာယုတ်လို့မထင်တော့ပါဘူးနံပါပြီမဲ့လို့စိတ်ထဲမှာနံလို့မထင်တော့ပါဘူးအဲ့ဒီကျတော့ခွဲခြားသွားနိုင်ပါပြီခွဲခြားသွားနိုင်ပြီမဲ့ပါတာကတော့ပါပါတယ်ဝေဒနာလည်းပါမယ်စိတ်လည်းပါမယ်တင်ညာလည်းပါမယ်ယုံလည်းပါမယ်ပါတာကတော့ပါမယ်ဒါပေမဲ့တကယ်တော့ဉာဏ်ရင့်လာပြီဆိုတဲ့အခါကျတော့ကိုယ့်ရဲ့ဆုဆိုင်မှုစွမ်းအားအားကောင်းလာပြီဆိုရင်ယုတ်ပေါ်မှာစိုက်ကြည့်ရင်ယုတ်ကိုပဲမြင်တော့တယ်နာပေါ်မှာစိုက်ကြည့်ရင်နာကိုပဲမြင်တော့တယ်ပါလာတာကတော့အားလုံးပါလာတာပါဆရာပါဆိုလူ200 300ကိုရှိမှမတ်တရရနေပြီမဲ့ကိုယ်စီထဲမှာတမာရီအားကောင်းကောင်းနဲ့စူးစမ်းမှုအားကောင်းတဲ့ပုံကိုဒီကိုစူးစက်တဲ့ပုံကိုတယောက်ကိုပဲမြင်တယ်လို့ကျန်တဲ့ပုံကိုတွေကိုသတိမထားမိတယ်လို့အဲ့ဒီသဘောမျိုးပါပဲဟုတ်ဘူးလားတေထာရဆိုတာကတက္ကမကြီးဒီချိန်မှာဒါ၄လျှောက်ပြောရင်တော့လက်စားတော့မတတ်ဘူးပေါ့လေနော်အဲ့တော့ဒါကတော့တရားဆွေးနွေးတဲ့အချိန်ကျမှပြောရင်ကောင်းပါလေပေါ်လာသမျှတေခါရဆိုတာအကြောင်းတောင်ဖြစ်တဲ့အကျိုးတရားမှန်သမျှတေခါရမို့လို့ယုံလဲတေခါရနံလဲတေခါရစိတ်လဲတေခါရစိတ်တွေလဲတေခါရနိဗ္ဗာန်ကလွယ်ရင်အားလုံးဒီတေခါရတရားတွေပါအဲ့ဒီသင်္ခါရတရားတွေကိုကြည့်ရမှာပါ။အဲ့ဒီလိုကြည့်တဲ့အခါကျတော့ကြည့်ကံစမှာတော့သင်္ခါရလို့မကြည့်ပါဘူး။ယုတ်ဆိုတဲ့အမြင်နံဆိုတဲ့အမြင်နဲ့ကြည့်ပါလေ။ဒါသတိပဋ္ဌာန်တုံးမှမြတ်စွာဘုရားညွှန်ကြားတဲ့နည်းကိုပြောတာပါ။သင်္ခါရဆိုတဲ့အမြင်မြင်တဲ့အချိန်ဟာဉာဏ်ရင့်တဲ့အချိန်ပါ။မှန်လား။ဉာဏ်ရင့်သွားပြီဆိုရင်ယုတ်လို့လည်းမမြင်တော့ဘူးဝေဒနာလို့လည်းမမြင်တော့ဘူးစိတ်လို့လည်းမမြင်တော့ဘူးအားလုံးကတဏ္ဍာတစားတည်းပဲပြင်တော့ပါပြီအဲ့ဒီချိန်ကျတော့အားလုံးကသင်္ခါရတရားလို့သတ်မှတ်လို့ရတော့ပါပြီကြည်ကစားမှာတော့တတိပဋ္ဌာန်ဤကိုပဲအဓိကထားပြီးတော့ယုတ်ကိုရှုတယ်ဝေဒနာကိုရှုတယ်စိတ်ကိုရှုတယ်လို့အဲ့ဒီလိုသတ်မှတ်ပြီးတော့ရှုအောင်မှာဖြစ်ပါတယ်အခုနပြောခဲ့ပါတယ်ဉာဏ်လူသေးတဲ့အချိန်မှာပညာနဲ့တွဲပြီးတော့ရှုနေရပါသေးတယ်။ဉာဏ်ရင့်သွားပြီဆိုတဲ့အခါကျတော့ပညာခွာပြီးတော့ ਪਰ မတ်ကိုကြည်နိုင်တော့ပါပြီ။အဲဒါကြောင့်မို့လို့ရှုကသာယောဂီများဉာဏ်လူသေးတဲ့ပုဂ္ဂိုလ်များသည်ပညာနဲ့တွဲပြီးတော့မြင်နေအောင်ပါပါ။အဲဒါပြောတာပါနော်။ကဲဒါဖြင့်အားလုံးကနေ့အတွက်တော်တော့ပါပြီ။အားလုံးတားလို့ခေါ်လိုက်ကြ။